မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမေးရလိုက်ဟာစီးပွားရေးနှီးနှောဖလှယ်ပွဲတစ်ခုတက်ရောက်ဖို့အတွက်ရုရှားနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။ရုရှားနိုင်ငံအရှိဖျားဗလာဒီဗိုစတော့ခ်မြို့မှာကျင်းပဖို့ရှိနေတဲ့အရှိဖျားစီးပွားရေးဖိုရမ်ကိုတက်ရောက်မှာဖြစ်ပြီးခီးစင်အတွင်းမှာရုရှားဆွေရတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံမယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ပါတယ်။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်နေတဲ့ရုရှားကိုကမ္ဘာနိုင်ငံတွေကတန်တမာရေးအရဝိုင်းဝန်းဖယ်ကျင်နေကြတဲ့အချိန်မြန်မာနိုင်ငံမှာလည်းအာဏာသိမ်းမှုကြောင့်နိုင်ငံတကာရဲ့ပြစ်တင်ရှုံချမှုတွေနဲ့တန်ခတ်ပိတ်ဆို့မှုတွေကြုံနေရတဲ့အချိန်မှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရုရှားကိုတွားရောက်မှာပါမြန်မာနိုင်ငံအတွက်လိုအပ်တဲ့လောင်စာဆီတွေရုရှားကနေတင်သွင်းဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကသိမ်းမချခင်တုန်းကပြောဆိုထားတယ်လို့ပဲအခုခီးစဉ်အတွင်းမှာဒီလိုလောင်စာဆီနဲ့တခြားကုန်သွယ်ရေးဆိုင်ရာကိစ္စတွေဆွေးနွေးနိုင်ပွဲရှိတဲ့အကြောင်းသုံးသပ်သူတွေကပြောပါတယ်စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာပြည်ရဲ့ဇူလိုင်လတုန်းကလည်းရုရှားကိုတွားရောက်ခဲ့ပြီးရင်းနှီးတဲ့သဘာဝတန့်ွေဆိုင်ရာကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကပြောဆိုထားပါတယ်။စက်တင်ဘာလ5ရက်နေ့ကနေ10ရက်နေ့အထိရုရှားကအင်ရှင်အဖြစ်ကျင်းပမဲ့9ချိန်မြောက်အရှိဗျာစီးပွားရေးဖိုရမ်ကိုတော့အာရှဒေသမှာစီးပွားရေးအရေးပါတဲ့တရုတ်၊အိန္ဒိယ၊ဂျပန်အပါအဝင်အာရှပစိဖိတ်ဒေသနိုင်ငံတွေကကိုယ်စားလှယ်ထောင်ထဲချီတက်ရောက်ဖို့ရှိနေပါတယ်ရှင်။